က်ကဖေဗူအရီလတရနေ့အာဏာသိမ်းခဲ့ပြီးတဲ့နောက်မှာနိုင်ငံတော်ကန့်ကွက်ဆန္ဒပြမှုတွေကိုစစ်တပ်ကဖြိုခွဲဖမ်းဆီးခဲ့တဲ့အထက်အသက်မပြည့်သေးတဲ့ကလေးငယ်တွေပါဝင်နေပါတယ်။ဖမ်းဆီးခံရတဲ့အသက်မပြည့်သေးတဲ့ကလေးငယ်မြန်မာတနိုင်ငံလုံးမှာယာကနန်းရှိနေပြီးကလေးငယ်ဆိုင်ရာဥပဒေအခွင့်အရေးတွေကိုဆုံးရှုံးနေတယ်လို့ကလေးတွေအရေးလိုက်ပါဆောင်ရွက်ပေးနေတဲ့ရှုနေတဦးကအခုလိုပြောပါတယ
်။ဥပဒေအခွင့်အရေးဆုံးရှုံးတာစဖမ်းခဲ့တဲ့ဆုံးရှုံးတယ်လို့ကျွန်တော်ပြောရမှာလို့ဖြစ်နေတယ်။အော်ဘာဖြစ်လဲဆိုကလေးတို့ဖမ်းတဲ့ခါကျရင်လက်ထိတ်မခက်ရအောင်ပြင်မမကြိုက်နဲ့ရအောင်တော့ပြင်ဘာကြောင့်သူတို့ဖမ်းလဲဆိုတော့ရှင်းပြမှာကလေးတို့ရဲ့ခွင့်ရဆိုင်ဥပဒေ2019မှာအပြင်းလေးရှိပြီးလားကိစ္စရဲကဘယ်လိုဖမ်းရမလဲဆိုတော့အဲ့ဒါပါတယ်ပြီးတော့အဲ့မှာလည်းစဖမ်းတဲ့ကလေးကကလေးတွေကဟိုဟာနှိမ့်ချပြီးတော့မြင်ပန်းခံရတာကလေးတွေကတော့ထုတ်ထောင်းခံရတယ်ဟာညှိနှိုးဆုံးနော်အဲစဖမ်းကလေးကပြီးတော့ကျန်တဲ့ဘက်နဲ့အသက်စီစီရမယ်ရောက်တာနဲ့သူကအသက်စီစီရမယ်ရဲရဲအနေနဲ့စာရဆိုင်တန်းကိုသူကကလေးတွေနဲ့ပတ်သက်တဲ့စာရဆိုင်တန်းကိုစီစီရမယ်မရှိရင်သက်ဆိုင်တဲ့မိသားစုကိုကျွန်တော်ပြန်ပြီးမေးမြန်းရမယ်။ပြီးအမြန်ဆုံးကဖြစ်နိုင်တဲ့မိသားစုကိုစောင့်ကြရမယ်။ပေါ်သေးသူတွေမိသားစုရှင်မျိုးတွေစောင့်ကြရမယ်ချက်ချင်း။ဘယ်သူမှချက်ချင်းစောင့်မကြအောင်ဦးလက်ရှိအခြေအနေက။မိသားစုတွေအသိပေးရမယ်။သူဖမ်းထိန်တော့မိသားစုချက်ချင်းသိပေးရမယ်ကိစ္စ။မိသားစုတွေကအသိမပေးတဲ့ဒီမိသားစုကတော့စုံစမ်းအောင်ပြန်လာရှာအောင်မသိဘူး။အဲ့ဒါနှစ်ပတ်နည်း။နှစ်ပတ်သုံးလသုံးလမှုကျွန်တော်ကတရားရုံးအမြန်ဆုံးတင်ပို့ရမယ်ပြောတယ်။တချို့ကလည်းတရားရုံးကမတင်ပြဖို့လေလို့ပြောတော့များတယ်။အမှန်တကယ်ရဲစခန်းမှာချုပ်ကန်ခွင့်မရှိဘူး။အကျဉ်းထောင်မှာချုပ်ကန်ခွင့်လုံးဝမရှိဘူး။ဥပဒေကြောင်းရ။ရဲစခန်းရဲ့အကျဉ်းထောင်မှာမိတိအကြောင်းလေးများချုပ်ခွင့်ပေးလို့မရဘူး။ချုပ်ပေးလို့မရှိဘူး။ပေးလို့မရဘူး။ဒါနဲ့ရဲစခန်းမှာအများကြီးပဲကလေးတွေက။ပြီးတစ်ခါကျအကျဉ်းထောင်မှာချုပ်ခွင့်မရှိဘူး။ဒါရရအခွင့်ဖိသိမ့်ဒီမှာဖိသိမ့်မှာရတယ်။လူမှုရေးဦးစီးဌာနကဟိုတင်နေကြောင်းရရမယ်။ဒီပါတီကအဲ့လိုရမယ်။ဒုမွန်ရာကတ်တော့ခင်ဗျာတခုခုကထားလို့ရမယ်။ဆိုရဲနီးတဲ့နေရှင်းတော့အောင်။အခုကလည်းယူနေတာရှင်းတော့တာအနေနဲ့။နော်အဲ့ဒါအများအဲ့အိမ်မှနေတခုဘာလို့တရားရင်ဆိုင်လဲအများဆုံးကလေးမှုတွေအများဆုံးဆက်စီပေးရမှာတချို့နေရာလဲကလေးမှုတွေအများဆုံးမဆက်စီပေးတဲ့ပြည်ပုံစံတရားစီရင်ပုံစံတိုင်းလဲဒီဟိုဟာဆက်စီနေတယ
်စစ်ကောင်စီတပ်တွေဖမ်းဆီးခဲ့သူတွေကအသက်မပြည့်သေးသူအများစုဟာရန်ကုန်မန္တလေးကဖြစ်ပြီးပဲခူးပြည်စတဲ့မြို့တွေကဖြစ်ကြပါတယ်ဖမ်းခံရတဲ့ကလေးငယ်တွေဟာအာဏာသိမ်းဆန့်ကျင်မှုတွေမှာတိုက်ရိုက်ပါဝင်ပတ်သက်နေတာတွေလည်းရှိတယ်လို့တချို့ကကိုယ်တိုင်ပါဝင်တာမဟုတ်ပေမဲ့မိသားစုဝင်တဦးဦးပါဝင်ပတ်သက်တာကြောင့်ဖမ်းခံရသူတွေလည်းရှိပါတယ်။မိုးကောင်းမြို့မှာတော့အာဏာသိမ်းမှုကိုစန့်ကျင်ဆန္ဒထုတ်ဖော်ပွဲတွေမှာပါဝင်နေဆိုပြီးဒေသခံတဦးကိုစစ်ကောင်စီတပ်တွေကလာရောက်ဖမ်းဆီးရမှာတိတ်ဆောင်နေတဲ့အတွက်အိမ်မှာကြံရစ်တဲ့အမျိုးသမီးနဲ့တမီးဖြစ်သူအသက်21နှစ်အရွယ်နဲ့အသက်4နှစ်အရွယ်ကလေးငယ်တွေကိုဖမ်းဆီးခေါ်ဆောင်သွားပြီးအခုချိန်ထိပြန်လွှတ်ပေးတာမရှိသေးပါဘူး။ဒါပြင်မြင်းတံမြို့မှာဆိုရင်လေရင်းနှင်းရဲတအုပ်ကိုလက်နက်ကင်တစုကဂျွန်လ17ရက်နေ့ကပြစ်ခတ်တပ်ဖြတ်သွားတဲ့ဖြစ်စဉ်နဲ့ဆက်မြို့လို့လိုက်လံဖမ်းဆီးခံရသူတွေတဲ့အသက်16နှစ်မပြည့်သေးတဲ့ကလေးငယ်တအုပ်လည်းပါဝင်ပါတယ်။သူလွတ်လာဖို့ကြိုးစားနေပေမဲ့အခုချိန်ထိမလွတ်သေးဘူးလို့ဖမ်းခံရတဲ့ကလေးရဲ့မိခင်ကအခုလိုပြောပါတယ်
။ပေါ်တယ်မရတယ်ကွာအစ်စ်ဘက်ကဘာကြီးကြီးရှိရလဲဒီကလေးကိုတဲ့ဟိုအာမခံနဲ့လာထုတ်လေတဲ့23နှစ်မြောက်အဲ့ဒါကျွန်တော်တို့ဘာကြီးလဲတော့မသွားကြုံကြောက်တော့ဘူးကျွန်တော်ငိုရို့လို့ဆိုပြီးကြိုးသွားတယ်ပါရတဲ့ကြတော့သူကကျန်တဲ့လူတွေပဲလာခံခံနေတယ်။ကျမတို့ကနိုင်ငံရေးကိုအဆင်အောင်လုပ်ချမှုလုပ်တယ်ပေါ့နော်။ဒီကလေးကိုသူတို့ပြန်လို့မပေါ်ဘူး။နှစ်ရက်နေရုံတိုင်းကြရင်တော့အမရရမယ်မရဘူးလို့မတိကျဘူးသူကစောင့်ကြည့်လို့ပဲပြောလိုက်တာ
။ရင်တိုင်းရဲ့တိတ်ဆုံးတာနဲ့ပတ်သက်ပြီးလက်နက်တွေရှိတယ်ဆိုတဲ့သတင်းအရအဲ့ဒီကလေးရှိတဲ့အိမ်ကိုရှာဖွေခြင်းမှာလက်နက်တွေမရှိတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပိုစတာတွေနဲ့အလံတချို့သာတွေ့ရှိခဲ့ပါတယ်။အဓိကတန်တရာရှိတဲ့ဦးလေးဖြစ်သူမမိရဲ့အတွက်ကလင်းငယ်တွေကိုဖမ်းသွားပြီးသူ့ဦးလေးနာအဖမ်းခံမှလွတ်ပေးမယ်လို့တာဝန်ရှိသူတွေဘက်ကပြောခဲ့တယ်လို့မိခင်ဖြစ်သူကပြောပါတယ်။အခုလိုအသက်မပြည့်သေးတဲ့ကလင်းငယ်တွေဖမ်းဆီးခံရတာတွေနဲ့ပတ်သက်ပြီးကလေးတွေငယ်အရေးဆောင်ရွက်နေသူတဦးကအခုလိုမှတ်ချက်ပြပါတယ
်။မိုးကိုကပေါ့နော်ဒီကလေးလေးတယောက်ပေါ့သူ့ဖခင်ကတော့ဒီကိစ္စရဲ့ကြောင့်မလို့ပေါ်ဖြစ်သွားတယ်အခုကလေးကသူ့ကိုထုတ်ထားတယ်ဆိုတဲ့သတင်းတွေထွက်နေရပါတော့အဲ့ဒီလိုမျိုးသတင်းကိုကြားတဲ့အချိန်မှာကျွန်တော်တို့ဒီကလေးတွေကတော့ဆောင်းလျှောက်ရေးကနေဒီကြည့်နေတော့ဒါတော်တော်ကိုတုံ့လုံးပို့ကောင်းပါလေ။ဘာကြောင့်ဆိုတော့အသက်ဒီ5နှစ်ဆိုတဲ့အရွယ်ကလေးကချုံနောင်ထားရမယ့်အရွယ်မဟုတ်ပါဘူး။ဘလူးနီးရဲ့ဖြစ်ချုံနောင်ထားလို့မရပါဘူး။တစားကန်လည်းမရဘူး။ဘလူးနီးမှမရပါဘူး။တကယ်ရင်ကျွန်တော်တို့ဒီ2019မှာပြဋ္ဌာန်းလိုက်တဲ့အထက်ကလေးတွေခွင့်ပြုခဲ့တာဥပဒေမှာဆိုရင်အဲ့ဒါဆက်ရှင်နဲ့အောက်ကိုတော်မှာကျွန်တော်တို့ဥပဒေနဲ့ထိန်းသိမ်းထားလို့မရဘူးလက်ရှိမှာကျွန်တော်တို့ဒီကလေးတွေညာပြအထူးဖြင့်ဟိုထိခိုက်လေတဲ့ကလေးများဖြစ်ဖြစ်ကြအောင်မလို့ကိုယ်ကိုယ်တိုင်ကြာထားတဲ့ဥပဒေကိုကိုယ်ကိုယ်တိုင်တကယ်လိုက်နာဖို့ကလေးများကိုကာကွယ်စောင့်ရှောက်ဖို့တော့တော့မလဲတောင်းရှိတဲ့သူတွေကပေါ့နော်အများအားပြန်ပြီးတော့မှပြစ်ချက်စီခြင်းနဲ့ပြန်ပြီးတော့မှအနေထားစီခြင်းနဲ့လို့ပဲကျွန်တော်ပြောချင်ပါတယ်
မြန်မာနိုင်ငံမှာကုလသမဂ္ဂရဲ့ကလေးတငယ်များအခွင့်အရေးကာကွယ်မှုသဘောတူညီချက် CRC ကိုလက်မှတ်ထိုးထားသလိုပြည်တွင်းမှာလည်းကလေးတငယ်ဆိုင်ရာဥပဒေပြဋ္ဌာန်းချက်ရှိပါတယ်။အခုဖမ်းဆီးစစ်ဆေးမှုတွေဟာဒီဥပဒေတွေကိုချိုးဖောက်တာပဲလို့ဥပဒေကြမ်းကျင်သူတွေကယူဆပါတယ်။နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့ထုတ်ပြန်ချက်အရစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံတဝန်းမှာဖမ်းဆီးခံရသူ 9,200 ကျော်ရှိပြီးအဲဒီထဲကမှ 122 ဦးဟာထောင်ဒဏ်ချမှတ်ခံထားရတယ်လို့ဖမ်းဝရံထုတ်ခံထားရတာကြောင့်ထွက်ပြေးတိမ်းရှောင်နေရသူ 1,966 ယောက်ရှိပါတယ်။အာဏာသိမ်းတာကိုစန့်ကျင်တဲ့အတွက်စစ်တပ်ကအကြမ်းဖက်ဖြိုခွင်းရမှာတေဆုံးသူ 800 ကျော်ရှိပြီးအဲဒီထဲမှာအသက်မပြည့်သေးတဲ့ကလေးငယ်တွေပါဝင်နေပါတယ်။မြန်မာစစ်ကောင်စီဘက်ကတော့ AAPP ရဲ့စီးရင်ဟာချက်ကားလို့လို့တုံ့ပြန်ထားပါတယ်ရှင်။